ချင်းပြည်နယ်ကတီရှူးငပြောစိုက်ပျိုးရေးမှာတရားဝင်စည်းရုံးတွေအရာကတော့ဧက 28,000 ကျော်ရှိတယ်လို့ပြောပေမဲ့တရားမဝင်စည်းရုံးကအတော်လေးများတယ်လို့ဆိုပါတယ်။တခါငပြောစိုက်ပျိုးရေးကိုတက်တော့ဧရိယာအတွင်းလုပ်ကြတာဖြစ်လို့ကချင်ပြည်နယ်မှာတစ်ပင်တွေကိုခုတ်လှဲထားတဲ့မြေတွေပေါ်မှာတစ်ပင်တွေပြန်ထွက်မလာဘဲငပြောပင်တွေထွက်လာနေတယ်လို့ပြောဆိုနေကြပါတယ်။ဒီငပြောစိုက်ပျိုးမှုဒေသခံတွေရဲ့မြေတွေကိုလည်းငားရမ်းရမှာတဧကကိုတစ်နှစ်ကျန်ငွေ35သိန်းရတယ်လို့ဆိုပါတယ်။မြကြီးနားမြို့ခြေဆိုင်ရှမ်းနီပါတီဥက္ကဋ္ဌဆိုင်းထေးအောင်ပြောပြတာက
ဒီတရုတ်တွေကိုငားပြီးကြတာပေါ့။ညီခွတ်ချစ်ချင်းဈာတယ်ဒီလေ။မားကြီးရတယ်သူတို့ကလူတွေများတယ်ကျွန်တော်ဒီမြန်မာနိုင်ငံမဲတာပေါ့။ညီပေါ်မူဒီဝါဆိုတာညီပြောင်းဟောကောင်ပေါ်သူတို့ဆုံးကငားပြီးတယ်လို့ဒီနေ့စာချုပ်တယ်သိန်း90ရတာပေါ့ဗျာ
။တကယ်ကဒီလုပ်ငန်းလုပ်ကင်ဖို့တရုတ်တထေးတွေငွေထုတ်ပိုက်ပြီးဝင်လာတာဖြစ်တယ်လို့အလုပ်သမားကအစာခေါ်ယူလာကြတာဖြစ်ပါတယ်။ဆိုင်ကင်းတချို့မှာရခိုင်ပြည်နယ်ကလာအလုပ်လုပ်သူအလုပ်ကျန်းသမားတချို့ကလွဲရင်အားလုံးတရုတ်နိုင်ငံသားတွေဖြစ်ကြပါတယ်ပြီးတော့နေ့စဉ်ငပြိုးသီးတွေကိုတရုတ်နိုင်ငံဘက်ကို22ဘင်းတက်ကားကြီးတွေနဲ့တဲတာဖြစ်ပြီးနေ့စဉ်အခောက်ရာနဲ့ချီပြီးရှိတယ်လို့ဆိုပါတယ်ဒီကားတွေဟာတရုတ်နိုင်ငံကနံပါတ်ပြားတွေနဲ့ဖြစ်ကြပါတယ်
ကျွန်တော်နိုင်ငံတော်ရဲ့အချုပ်အခြာအနာကိုထိပါတယ်လို့တော့ပြောလို့ရပါတယ်သူတို့ကားတွေလာတယ်နောက်တရုတ်ကားတွေလာပြီးမှတိပြနံပါတ်ဒီနေပဲပြောရည်လာစိုက်တယ်ကျွန်တော်မြန်မာပြည်ကားတွေမဟုတ်ဘူးလေ။တော့တိရုပ်စကားပြောတဲ့ကားသမားတွေပဲမြန်မာပြည်သားတွေမဟုတ်ဘူး။အဲ့လိုမျိုးတွေဖြစ်နေတာ။နောက်တစ်ချက်ကစိုက်ပြီးတဲ့မှာတိရုပ်ရဲ့ပြည်နယ်တခုလိုဖြစ်နေရတယ်လို့ပြောကြတယ်ပတ်သက်ပြီးတော့အဲ့ဒါကတော့မလို့တင်ဘူးလို့ကျွန်တော်အနေနဲ့မြင်တာပေါ့တော့
။ဆိုင်းထေးအောင်ပြောပြသွားတာပါ။ဒါဟာတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုတော့ထိပါနေတာဖြစ်တယ်လို့ဆိုပါတယ်။ဒီနေရာမှာတရုတ်ကုန်သည်တွေကိုဘသူတွေကခေါ်လာတာပါလဲ။ကချင်လွတ်မြောက်ရေးတပ် KIU ကနေ1989ခုနှစ်လောက်ကတည်းကခွဲထွက်ပြီးအစိုးရနဲ့ညီညာရင်းယူထားတဲ့အဖွဲ့တွေဖြစ်ကြပါတယ်။ဝိုင်းမော်ဒေသခံဦးမျိုးစွေပြောပြတာက
ဘလို့ပုံစံလို့လဲဆိုတော့အစ်ကတော့ကျွန်တော်ဒီကုမ္ပဏီနာမည်ခံပေါ့ဗျာ။ကုမ္ပဏီဆိုတာကျွန်တော်ကကမ္ဘာကြီးနဲ့ကပါဝါဘက်မှာအခြေဆိုင်တဲ့ကျွန်တော် NEG ရှိလေ။အဲဒီ NEG အဖွဲ့ပိုင်တဲ့ကုမ္ပဏီပေါ့ဗျာ။အဲ့မှာကုမ္ပဏီတွေကအများကြီးပဲချမ်းရင်ခုရှိမယ်၊စင်ကြိုင်ရှိမယ်၊တခြားကုမ္ပဏီလည်းရှိတယ်။နမဒီဥလဆောင်ဝပိုင်းနဲ့ဝင်းမှုပုံတို့အမီခူးတို့ပိုင်းတော်ဝင်တို့ပါလို့ညာတော့ညာပြောနော
်ဟုတ်ကဲ့
အဲ့ဒီနာမည်နေတဲ့သူတို့ကအဲ့ဒီကားမှန်ပါလေတပ်ပြီးမှလေအဲကားကတပ်ပြီးမှအဲ့ဒီတဲရပဲ
ဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိသူတွေဆောင်ရွက်နိုင်ဖို့မြကြီးနားအခြေစိုက်ရှမ်းမျိုးနွယ်စုရေးရာအဖွဲ့က27ရာစုပင်လုံညီလာခံမှာတင်ပြဖို့ပြင်ဆင်နေပါတယ်အဖွဲ့ဥက္ကဋ္ဌဦးဆိုင်ဆံဝေကအခုလိုပြောပါတယ်
ဒီပင်လုံညီလာခံမှာကိုရင်းမော်လေးဒီမြေတရားဇာတာပေါ့နော်သဘာဝပတ်ဝန်းကျင်မြေတရားဇာတာခေါင်းစဉ်နဲ့ဆွေးနွေးခွင့်ပြလို့ဆွေးနွေးတဲ့အခါမှာဒီကိုရင်းမော်လေးတာတကတစ်ခုအဖြစ်ကျွန်တော်ပြင်ပြသွားဖို့ရှိပါတယ
်တကယ်ကဒီတရှူးငပြောစိုက်ပျိုးရေးဟာကချင်ပြည်နယ်အတွက်အကျိုးအမြတ်မရှိသလိုဆုံးရှုံးမှုတွေပဲရနေတာဖြစ်တယ်လို့သုံးသပ်နေကြပါတယ်ရုပ်စွာအစုံဒီဆိုင်ခင်းတွေကထွက်လာတဲ့ငပြောသီးတလုံးတောင်ဒေသခံတွေစားခွင့်မရပေမဲ့ဘာဓာတုဆွေးတွေဘလူတက်မြေဩဇာတွေတုံပြီးစိုက်ပျိုးထားမှမသိတဲ့ဒီသီးနှံပင်တွေစိုက်ပျိုးခဲ့တဲ့နေရာမှာတခြားသီးနှံလုံးဝစိုက်ပျိုးလို့မရတာကတော့အသေးချာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ဒေသခံတွေအတွက်အလုတ်ကန်အခွင့်လန်းလဲမရရှိသလိုနိုင်ငံတော်အတွက်ရရှိသင့်တဲ့အခွင့်အခလည်းပြပြဝဝရရှိပုံမမြင်လို့ပြောဆိုနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဝိုင်းမော်မြို့နယ်ပြည်နယ်လွှတ်တော်အမတ်ဦးနော်လီပြောပြတာက
ပုံပုံနဲ့ပြောမယ်ဆိုရင်ဒီတစ်တော်ရိယာမှာတော့မှတစ်ပင်ပေါက်မဲ့အစားငပြောပင်တွေပေါက်လာတယ်။နောက်မှဒီတချို့ကျတော့လည်းတချို့ကုမ္ပဏီတွေကတော့တရားဝင်ခွင့်ပြုထားတာရှိပါတယ်သို့တော်လည်းပဲဧကတရားအစိုးရကခွင့်ပြုရင်တကယ်တော့သွားတာအဲ့ဒီထက်မကဘူးနှစ်ဆသုံးဆမကဘူးပေါ့ဒါမှဒီဒေသခံတောင်သူတွေနဲ့လည်းပြဿနာဖြစ်ကြတယ်ဖြစ်တဲ့အချိန်မှာဒေသခံတောင်သူတွေကျေနပ်အောင်သူတို့ကဆောင်ရွက်ပေးနိုင်ခြင်းမရှိဘူးပေါ့အဲ့လိုမျိုးပြဿနာနေတော့ခဏကြာပြောတဲ့တပ်မြေဩဇာတုံးတာတို့ပေါ်ကုစေတုံးတာတို့နောက်ဆုံးကုန်ကုန်ပြောမယ်ဆိုရင်အလုကရရှိရတဲ့ပြဿနာကိုလည်းဒီမပြောဆိုင်ခြင်းကြောင့်ဘလို့မှမဖြစ်ရှင်းနိုင်ဖြစ်နေတယ
်
နောက်ဆုံးဘာဖြစ်လဲဆိုရင်ထွက်ရှိတဲ့မပြောတွေကိုတင်သွားတဲ့ကားတော်မှာကျွန်တော်တို့နိုင်ငံကအတုံးပြုတ်ခွင့်မရဘူးအဲ့လိုဖြစ်နေအတုံးမပြုတ်ကြဘူးကားဆရာကားဒရိုက်ဘာတွေလည်းနိုင်ငံသားတွေလည်းမဟုတ်ဘူးပေါ့
ဟုတ်ကဲ့
အခွန်တွေပန်ဒါတွေကြတော့လည်း ကျားတင်ရထားတဲ့မရတဲ့ပုံစံကိုတော်တွေ့ရတော့ပေါ့အဲ့တော့တကယ်တမ်းအနည်းချုပ်လိုက်မယ်ဆိုရင်ကျွန်တော်တို့နိုင်ငံအတွက်ဒေတာခံပြည်သူလူထုကညံ့တာကိုတော်တွေ့ရတယ်ဒါကြောင့်2069ခုနှစ်ကပြည်နယ်လွတ်တော်မှာမေကွန်မေခဲ့ဘူးပါတယ်လို့ပြောပါတယ်ဒီရှိကတော့ပတ်သက်ပြီးတော့အစိုးရကဘယ်လိုခွင့်ပြုထားတယ်နောက်မှာအခွင့်အကောက်တွေကဘယ်လိုလုပ်နေတယ်နောက်မှာရှေ့ဆက်ပြည်နယ်အစိုးရအနေနဲ့ င်းပြီးနဲ့လွတ်တော်မှာဒီပုံပြမေကွန်းမိခဲ့ပူပါတယ်အဲ့တော့မေးတဲ့အချိန်မှာသူကဒီနယ်အစိုးရဝန်စီမံဘန္တာဝန်ကြီးအနေနဲ့ကအဲ့ဒါဒုံခဲတဲ့တမတော်အစိုးရလက်ထက်မှာလည်းလည်းကန်ဖွဲ့စည်းပိုင်းရသာသူတည်နေအဖြစ်အာခွင့်ပြုခဲ့တာဟုတ်ပါတယ်ပေါ့တူတော်လည်းပဲတူကြအစိုးရအနေနဲ့ကောင်းကောင်းမကြီးကြပ်နိုင်ခဲ့ဘူးပေါ့အဲ့တော့အခုရှေ့ဆက်ပြီးတော့ပချင်းပြည်နယ်အစိုးရအနေနဲ့ရှေ့ဆက်ပြီးတော့ဒါကိုစနစ်တကျဌာနဆိုင်ရာတွေကိုပြန်ညွှန်ကြားမှတော်မယ်ဆိုမှအဲ့လိုမျိုးအခြေတွတ်တော်မှာလည်းအဲ့လိုမျိုးဖြစ်သွားတယ်
။ဦးနော်လီပြောပြသွားတာပါ။ဒါပေမဲ့အခုအချိန်ထိဒီကိစ္စကိုအေးအေးယူဆောင်ရွက်တာမျိုးမတွေ့ရသေးပါဘူး။ဒီအတွက်ပြည်နယ်လွှတ်တော်မှာအစိုးတင်မှုစီစဉ်နေတယ်လို့ဦးနော်လီကပြောပါတယ်။သောတာရှင်မခင်ဗျာ။အခုဆိုရင်ဒီတရှုငပြောတွေကိုနေ့စဉ်22ဘီတက်ကားကြီးအစီး200လောက်နဲ့တရုတ်ပြည်တဲကိုတည်ယူနေပါတယ်။အဒီကတဆင့်ထုတ်ပိုးပြီးကဘာအရရက်ကိုဆက်လက်ပြန့်ကျင်နေတယ်လို့ဆိုပါတယ်စက်ကူဘူးတွေပေါ်မှာတော့တရုတ်ပြည်မှာထုတ်လုပ်သည်ဆိုတဲ့စာတမ်းကတ်ထားပါတယ်ခင်ဗျာ